စစ်နာသိမ်းမှုကိုပြန်ထန်ဆန့်ကျင်နေတဲ့ KNY ပြည်နယ်တွေကဒီမော့ဆိုဖရူဆိုဂျာမာ၃ရက်ဆက်တိုက်တိုက်ပွဲတွေပြန်ပြင်းထန်လာနေပါတယ်စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ပြီးစစ်ရေးရရေးပါတဲ့လမ်းမကြီးတွေကိုထိန်းချုပ်နိုင်မှုစစ်ကောင်စီကကြိုးစားနေတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကပြောပြပါမယ
်ဂရင်းအီပြည်နယ်ဒီမော့ဆိုဖရူဆိုပြည်ထောင်စုလမ်းမကြီးကထီတော်ကူးကျေးရွာတဝက်မှာစစ်ကောင်စီတပ်နဲ့ဂရင်းအီပူးပေါင်းတပ်ဖွဲ့တွေကြားအခုလာဇန်ပိုင်းကလေးကဆက်ခဲ့တဲ့တိုက်ပွဲတွေအခုရက်ပိုင်းမှာနေ့စဉ်ဆူဆူလို့ဆက်လက်ဖြစ်ပွားနေပါတယ်ဖရူဆိုစစ်ဆောင်သူတို့ကဒီကနေ့အချိန်ထိရက်ဆက်တိုက်ပွဲဖြစ်နေတဲ့အကြောင်း VOA ကိုအခုလိုပြောပါတယ
်ညတော့တိုက်ပွဲရတာဖြစ်တယ်ညရောညရောနေ့စဉ်ရက်ဒီချစ်ချင်းတီချောင်းပြတော့လေလာကျရညတာဖြစ်တယ်ဒီမျိုးဆိုဆူဆူချင်တိတကတော့မရှိတော့ဘူးနော
်ဒီမော့ဆိုဖရူဆိုလမ်းမိုင်းကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဂရင်းအီပူပေါင်းတပ်ဖွဲ့တွေကြားဩဂုတ်လ2ရက်နေ့ကနေ14ရက်နေ့အထိနှစ်ပတ်ကြာတိုက်ပွဲပြင်းထန်ခဲ့ကြောင်းနဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က80ကျော်တည်ဆုံးပြီးလက်နက်ခဲယမ်းအများအများသိမ်းဆည်းရမိကြောင်းပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့မှာ KNDF ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီတပ်ကအထိနာပြီးတပ်ပြန်ဆုတ်သွားခဲ့တယ်လို့ဆိုပါတယ်အခုတဖန်ထပ်ပြီးတော့စစ်ကြောင်းထိုးလာတာကြောင့်ဩဂုတ်လ20ရက်နေ့ကနှစ်ဖက်တိုက်ပွဲပြင်းထန်လာပြီးဩဂုတ်လ22ရက်နေ့အထိဆက်ဖြစ်နေတာပါဒီတိုက်ပွဲမှာရောပြီးခဲ့တဲ့လာဇန်ပိုင်းတိုက်ပွဲမှာပါစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတိုက်ခိုက်နေတာလို့ဆိုပါတယ်ရွာသူရွာသားတွေကြိုတင်တင်းရှောင်ထားတာကြောင့်လူအသေးအပြောက်အထိခိုက်မရှိဘူးလို့ဖရူဆိုစစ်ဆောင်ကူညီသူတူဦးကပြောပါတယ
်လာဆန်လာမှာဒီမိုးစင်နဲ့ဖရူဆိုဂျာမာတိုက်ပွဲဖြစ်ကြတော့ဒီစစ်ကောင်စီတွေကကျင်းနာတာများတော့ရဆောက်သွားတော့မိုးစုတွေရဆောက်သွားတဲ့အခုပြစ်စစ်ချောင်းထိုးလာတဲ့ချင်းရှိတယ်တို့ဒီတိုက်ပွဲရတဲ့ချင်းတွေသဆောက်လာနေတဲ့ချင်းတွေလည်းဖြစ်နေတယ
်စီရေးရရေးပါတဲ့လမ်းမိုင်းကိုစစ်ကောင်စီဘက်ကထိန်းချုပ်ဖို့ကြိုးစားနေတာလို့ဆိုပါတယ်
ဒီလိုကဒီလက်ကွာနေဒီမိုးစုကကျတော့လမ်းမကြီးကိုထိချုံနေလိုက်ပြီလည်းဒီမိုးစုကနေဖြူစုသူတို့ထိချုံနေလို့လားအတမ်းလို့ဒီမိုးစုထဲကိုသူတို့ရခပိုးလို့မြောက်ဖြစ်နေတယ်ဒီဟိုဒီနေဆက်ဟာဆောင်နေဆက်တဲ့မတူလို့စီချောင်းဖက်ဖစ်ကူကူလို့လက်ရခပိုးလို့လို့လိုပဲနေတယ်လက်ဖက်ချမ်းနဲ့သူတို့ဒီမိုးစုဖြူစုလမ်းမကြီးကိုသူတို့ထိချုံနေအောင်ရပြန်ဆောင်နေတယ်လို့
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဂရင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟုဟုပြန်ကြားရေးတာဝန်ခံတို့ကဒီမော့ဆိုဖရူဆိုပြည်ထောင်စုလမ်းမကြီးတခြားမှာဒီအပိုင်းနေစဉ်နဲ့အမျှနှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်နေတယ်လို့ VOA ကိုပြောပါတယ
်စစ်ကောင်စီတပ်ကဒီမော့ဆိုဘက်ကနေစစ်ကြောင်းထိုးလာတာဖြစ်တယ်တပ်ရင်အားအများပြားနေပါတော့စစ်ကြောင်းအနည်းဆုံး3ကြောင်းလောက်နဲ့ဒါစစ်ကြောင်းထိုးလာတာဖြစ်တယ်ဒီမော့ဆိုပရိုဆယ်မြို့နယ်ကြားကဒါထီတော်ကူတို့ထီပေါ်ဆိုတို့တောင်းရင်ခုစသဖြင့်အဲ့ဒီနေရာတွေမှာတော့ထိတွေ့တိုက်ပွဲကဒီကပိုင်းနေစဉ်နဲ့အမျှဖြစ်နေတယ်စစ်ကောင်စီတပ်ကတော့ဒါလေရင်နဲ့လာကျဲတဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်တယ်ပေါ့နော်လေကြောင်းတိုက်ခိုက်မှုပြုလုပ်တာနေ့ရက်ဆက်တိုက်ရှိပြီပေါ့နော်
တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေအရေအတွက်လဲတနေ့တခြားမြင့်တက်နေပြီးလက်ရှိဖရူဆိုအနောက်ဘက်ကျမ်းမှာစစ်ပြေးဒုက္ခတွေ900ထက်မနည်းရှိနေတာပါအများစုကတောတောင်နေတဲ့နဲ့မိဆန်ရဆွေမျိုးတွေအိမ်မှာခိုးလုံနေကြရပြီးယာယီနေထိုင်ဖို့အမိုးကံနဲ့စားနပ်ရိက္ခာ၊ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ခင်ဗျာ